နှစ်သက်ရာစုပင်လုံပြည်သာစုညီညာရေးညီလာခံကိုရထားတဲ့အတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့UPDJC ညီညာရေးဖော်ဆောင်မှုပူးတွဲကော်မတီဒုတိယဥက္ကဋ္ဌကပြောပါတယ်နှစ်သက်ရာစုပင်လုံစတုထအစည်းအဝေးကိုနှစ်ထောင်နှစ်ဆယ်ပထမပတ်လေးလ ပထမလေးလပတ်တွင်ကျင်းပဖို့ပြီးခဲ့တဲ့ဇန်နဝါရီလကရထားသတ်မှတ်ခဲ့တာပါ။NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးရသေးတဲ့တချို့အဖွဲ့တွေနဲ့ပါအစိုးရနဲ့တက်မတော်ကခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တဦးကလည်းဝေဖန်ပါတယ်။ငင်းချမ်းရေးအကျိုးဆောင်ဘက်ကရောဘယ်လိုတိုက်တွန်းထားပါသလဲအပြည့်စုံကိုမဆုမောင ါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရစ်သဘောတူစာချုပ် NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုပ်တာအစည်းအဝေးကို2020ပြည့်နှစ်ပထမ၄လပတ်အတွင်းမှာကျင်းပဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့လို့အခုချိန်ထိ UPDJC အစည်းအဝေးတွေမခေါ်နိုင်သေးတာကြောင့်အဲ့ဒီသတ်မှတ်ရက်အတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ရဲ့ဒုတိယဥက္ကဋ္ဌဦးသူဝေက VOA မြန်မာပိုင်းကိုပြောပါတယ်။
ဒီကြရတာတော့ပါကျွန်တော်ညီလာခံလိမ့်မယ်လို့ပန်းထားတာပေါ့နော်ပန်းထားပြီးတော့ကျွန်တော်တို့ဟိုဒီဒီဒီစီအခုဒီကျွန်တော်တို့ခေါ်နေတဲ့အခြေအနေရှိသေးတယ်နော်အဲ့တော့ဒီငွေရည်ရတော့ဟိုရုပ်တော့လုပ်မယ်တိုးတော့ဟိုပြတော့ပြီးမယ်ဒါလည်းလုပ်မယ်နဲ့ဆိုတာတော့ဒီဒီလိုပဲကြိုးစားနေလို့ကြိုးစားနေတပြေးပြေးတော့ဖြစ်ရင်ပြတော့ဒီအောင်မြင်သွားမယ်ထင်တာပေါ့နော်ဒါနဲ့လေလောလောဆယ်လာလာတော့တိတ်ကြည့်တော့ဝေးပါသေးတယ်ရဲ့။တော့ဒီကြီးကတော့အစိုးရအဖွဲ့နဲ့အဲဒီလက်နက်ကိုင်ဖွဲ့နဲ့တော့သူတို့ဟိုအလစ်တဘောဆွေးနွေးချက်ဆိုပြီးတော့ခဏခဏတွေ့နေရဆွေးနွေးနေရတာပေါ့နော်။အဲ့ဒါကျူးစားချက်တွေဒီဒီကျူးစားရင်းနဲ့ဘလောက်အောင်မြင်မလဲတော့မသိဘူးပြည့်။အခုဒီလိုလှုပ်ထားတာတော့နည်းနည်းအောင်မြင်လာလို့ဒါညီလာခံလို့သူအလားလာလေးရှိတာလေကျင်းနေတာလေဆိုတာလေးပဲရှိတယ
်။ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ရဲ့သားဆိုရလက်ထက်ဒေါက်တာဆန်းစုကြည်ကိုရိုင်းက MCA အပြည့်ရဲ့လက်မှတ်ထိုးရေးလမ်းကြောင်းပေါ်လာခဲ့ကြပါနိုင်ငံရေးစကားဝိုင်းနေမှာဆွေးနွေးကြပါလို့ဒီဇိုင်းမမတ်တိုက်တွန်းနေတာပါ။ဒါပေမဲ့လို့ MCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့နဲ့ပါစီရင်တင်းမာမှုတွေဖြစ်နေတဲ့အတွက်ဒေါက်တာဆန်းစုကြည်တိုက်တွန်းနေတဲ့ MCA ဟာအလုပ်ဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေရှိပါတယ်။ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ
်ဒီနေ့ဖြစ်နေတဲ့အချင်းချင်းကတော့ဗျာဒီ NCA လက်မှတ်ရေးထိုးအဖွဲ့ထားတဲ့အဖွဲ့တွေနဲ့ရောမရေးထိုးတဲ့အဖွဲ့တွေနဲ့ရောဖြစ်ပျက်နေတဲ့အချင်းတွေကိုကြည့်မယ်ဆိုလို့ရှိရင်တက်မတော်ဘက်ကသူအနေနဲ့နိုင်ငံရေးစံတာမရှိဘူးဆိုတော့ပြသနေတာပဲနော် NCA ဆိုတာကဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အဖြေရှာဖို့အတွက်ကျွန်တော်တို့ကပေါင်းကူတရားတပွဲလုပ်ခဲ့တာဖြစ်တယ်။ဒါပေမဲ့ဒီ SCA ကိုကျွန်တော်တို့ကပေါင်းကူတရားအနေနဲ့နိုင်ငံရေးပြဿနာကိုအသုံးပြုတာမဟုတ်ဘဲနဲ့ဒီတက်မတော်ဘက်ကသူတို့ရဲ့စည်းရည်ညီမဲ့ချက်ကိုပြင်ပြဖို့အတွက်စည်းရည်အရာလက်နက်တစ်ခုတပွဲတုံးချနေတာကိုကျွန်တော်တွေ့ရတယ်။ဆိုတော့တက်မတော်ကဒီတန်းပြည်ရဲ့အုပ်ချုပ်ရေးရန်တရားအထက်မှာအစိုးရရဲ့လက်အောက်မှာပြည့်ဝမရှိနေဘူး။ငြိမ်းချမ်းရေးဖြစ်စဉ်ကအစိုးရရဲ့မူဝါဒနဲ့ကင်းလွတ်ပြီးတော့မှတက်မတော်ရဲ့သဘောထားနဲ့အညီသူတို့ဘောသူဆောင်ပြီးတော့တွားနေတဲ့အနေထားအောင်မှာတက်မတော်ရဲ့သဘောထားကိုကျွလွန်နိုင်တဲ့အနေထားမရှိတဲ့ NLD ဆိုရဟာငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာလည်းပဲသူကထိတိယောက်ယောက်အကောင့်တွေပေါ်နိုင်မဲ့အနေထားမရှိဘူးဆိုတာကျွန်တော်တွေ့ရပါတယ
် MCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ပြည်ရင်မျိုးသားအစည်းအရုံးက MCA ဆိုင်ရာရှင်းလင်းပွဲတရက်လုပ်တာကိုတက်မတော်စစ်ဗျူဟာတက်ရင်းကနေတားမြစ်တာကြောင့်ဒါဟာ MCA စာချုပ်ပါအချက်တွေကိုမလိုက်နာတာဖြစ်ပြီးငြိမ်းချမ်းရေးကိုမလိုလားတဲ့သဏ္ဍာန်ဆောင်တယ်လို့ KNU စောတိမြို့နယ်တက်ရင်းခွနစ်ကရှုတ်ချကြောင်းဖေဖော်ဝါရီ6ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ငြိမ်းချမ်းရေးအတွက်အစိုးရတက်မတော်နဲ့ပြည်သူလူထုကြားယုံကြည်မှုတည်ဆောက်နိုင်ရေးငြိမ်းချမ်းရေးစကားဝိုင်းတွေကနေဖော်ဆောင်နိုင်အောင်ကြိုးပမ်းနေကြပါတယ်လို့လည်းငြိမ်းချမ်းရေးကြိုးတော်ဆောင်တဦးဖြစ်တဲ့ KBC ကချင်နေချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆောင်ကပြောပါတယ်
ခုလိုပေါ့နည်းနည်းဟိုဒီမှာမှုရှိတဲ့အချိန်မှာနှစ်ဆက်ကနေရှော့ပြီးမှနားလည်မှုယူပြီးမှအားလုံးလူချင်းနဲ့ငြိမ်းချမ်းရေးကိုပန်းတိုင်ကြည့်သွားနိုင်ဖို့ကတော့ကြိုးစားဖို့လိုပါလိမ့်မယ်ဆိုတာကျွန်တော်ပြောချင်ပါတယ်ဟိုအတင်းကြကြပါဝင်ပြီးမှဒီနားလည်မှုနဲ့ယုံကြည်မှုပေါ့စစ်မှန်တဲ့ဒီဟိုပေါ့ honest ဖြစ်ဖို့တော့လိုတာပေါ့ဒီမှဒ
ကျွန်တော်တို့ဒီဟိုဟိုဒီစစ်မှန်တဲ့ရင်းချမ်းရေးကိုတော်ဖို့လိုတယ်ဆိုတော့ကိုပြောချင်ပါတယ်။ရခိုင်ချင်းနဲ့ရှမ်းမြောက်စားတဲ့တိုင်းရင်းဒေသတွေမှာစီးရေးပြိပခါတွေပြင်းထန်နေစေမှာပဲညီညာရေးညီလာခံကိုအမြန်ဆုံးကျင်းပဖို့စီစဉ်နေကြတာပါ။တကယ်တမ်းMCA သဘောတူညီချက်အရဆိုရင်တော့ပြည်ထောင်စုညီညာရေးညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပရမှာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2018